တဘာဝတယံစာတအရင်းမြစ်တွေကိုအတားဆီးမဲ့ထုတ်ယူနေကြဒါတွေကြောင့်လူခွင့်ရေးအပေါ်အကြည့်အကျဲတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလလူခွင့်ရေးကောင်စီကိုတင်သွင်းလိုက်ပါတယ်တယံစာတရင်းမြစ်ဒေသတွေမှာတက်တွေရုပ်သိမ်းဖို့တဘာဝတယံစာတကရတဲ့ဗန္ဓာငွေတွေကိုခွဲဝေအသုံးချဖို့ကိုလည်းတိုက်တွန်းထားပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာလူ့အခွင့်အရေးဆိုင်ရာအစီရင်ခံစာကိုတင်းနှလာနေကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်သွင်းပါတယ်။ဒီအစီရင်ခံစာထဲမှာတော့သဘာဝတရားစာတတွေကိုအတားအဆီးမဲ့ထုတ်ယူထားတဲ့ကြောင့်ဒေသခံတွေအပေါ်ထိခိုက်နေရတဲ့အခြေအနေတွေကိုမိမောင်းထိုးဖော်ပြထားပါတယ်။တရားစာတတူးဖော်မှုကနေရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့အစိုးရခန်းစာမှာပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးမှုနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ်အစားသဘာဝတရားစတာကရတဲ့အကျိုးအမြတ်အများစုကစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်။ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လည်းရန်ဟီလီကတိုက်တွန်းပါတယ်။
To mining regions can be demilitarized and regulations are enforced.
တပ်တူပေါ်ရဲ့ဒေသတွေကတပ်တွေပြန်ပြီးရုပ်သိမ်းပြီးစီးမြင့်ဥပဒေနဲ့အညီကျင့်သုံးနိုင်ပါတယ်။ကျောင်းမြေရေးရာမူဝါဒချက်ကိုချမှတ်ဖို့အတွက်အရေးတကြီးလှုပ်ဖို့လည်းလိုအပ်ပါတယ်။ဥပဒေပြုရေးပြုပြင်ရေးပြောင်းလဲရေးအတွက်တဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှုနဲ့အပြောင်းအလဲကိုဖော်ဆောင်ရမှာပါ။
ကချင်ပြည်နယ်ကရွှေကြောက်စိမ့်နဲ့ပရင်တူးဖော်ရေးလုပ်ငန်းတွေ၊ရှမ်းပြည်နယ်ကရွှေဗရမြားကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေ၊နောက်ကရင်နဲ့တနင်္သာရီတို့ကတန်းနဲ့ကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေကလူ့ခွင့်ရေးချိုးဖောက်မှုအစီရင်ခံချက်တွေလည်းရရှိနေတယ်လို့လူ့ခွင့်ရေးအထူးကိုယ်စားလှယ်ကတင်ပြပါတယ်။တဘာဝတရားစတာကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လည်းကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်လီကတိုက်တွန်းထားပါတယ
် Revenues from natural resource extraction are needed for vital services and development.
အရသာအစွာကိုအားပြော့သွားစေတဲ့စစ်တပ်ရဲ့မဟာမိတ်တွေထံကနေဒီတဘာဝတရားစတာထုတ်ယူရကရတဲ့ဗန္ဓာငွေကိုအရေးကြီးတဲ့ဝန်ဆောင်မှုတွေနဲ့ဖွံ့ဖြိုးမှုတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့အခွင့်အရေးအပြည့်အဝရရှိရေးတို့မှာအသုံးပြုဖို့အတွက်လိုအပ်ပါတယ်
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမြန်မာရေးဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ Foreign Asia ကဒေါခင်အိုမာကတော့မြန်မာသဘာဝတရားစတာတွေကိုအတားအဆီးမဲ့ထုတ်ယူမှုတွေကြောင့်ဒေသခံတွေဒုက္ခရောက်ကြရကြောင်းနဲ့ဒီကရတဲ့အကျိုးအမြတ်တွေကိုစစ်တပ်နဲ့စစ်တပ်ပိုင်းလုပ်ငန်းတွေကယူနေကြတယ်လို့လည်းထောက်ပြပြောဆိုသွားပါတယ်
We appreciate the special rapporteur's assessment of human rights implications of military control over economic activities.
စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်လူခွင့်ရေးပေါ်ခရရဲ့ရိုက်ခတ်မှုတွေကိုအထူးကိုယ်စားလှယ်ကစမ်းစစ်ချက်အပေါ်မှာကျေးဇူးတင်ပါတယ်။မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့လိုစစ်တပ်ပိုင်းလုပ်ငန်းကြီးတွေကစစ်တပ်အတွက်တည်ထက်အသုံးစရိတ်တွေပေးနေတာပါ။စစ်တပ်ထိန်းချုပ်တဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေရဲ့များပြားလာတဲ့ဝင်ငွေတွေကပွင့်လင်းမြင်သာမှုမရှိ၊တာဝန်ခံမှုမရှိဘဲနိုင်ငံတော်အသုံးစရိတ်ထဲမှာမပါဘဲတိကျအကောင့်တွေကိုရောက်သွားပါတယ်။ဒီလုပ်ငန်းကြီးတွေကအကျိုးမြတ်အတွက်၊ကိုကျိုးအတွက်၊တဘာဝတန်ရာဇာတတွေကိုတရားလက်လွတ်ထုတ်ယူတာနဲ့ဖွံ့ဖြိုးရေးစီမံကိန်းကြီးတွေကြောင့်ဖြစ်ရတဲ့ဆိုးကျိုးတွေကိုတော့ဒီတန်ရာဇာတပေါ်ကျွဲတဲ့ဒေတာကတိုင်းရင်းသားလူမှုအတိုင်းဝိုင်းတွေကခံစားနေကြရတဲ့အထက်မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုအစုလိုက်ပြုံလိုက်ရွှေပြောင်းရမှုတွေလည်းပါဝင်ပါတယ်။ဒီလုပ်ငန်းကြီးတွေအပေါ်နိုင်ငံတကာရဲ့ပူးပေါင်းအရေးယူဆောင်ရွက်မှုကအရေးကြီးပါတယ်။တဘာဝတန်ရာဇာတကျွဲဝတဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းနီးမြှုပ်နှံမှုတွေများလာတာကြောင့်လဲစစ်တပ်ကအကျိုးမြတ်တွေအများကြီးရနေပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ကြရသူတွေအပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေလည်းဆက်ပြီးရှိနေပါတယ်။
ပြည်သူတွေရဲ့အတံမွေးဝမ်းကြောင်းတိုးတက်စေဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရအနေနဲ့လျှက်စင်မီတိုးတက်ရရှိရေးပို့ဆောင်ဆက်သွယ်ရေးစက်မှုအခြေခံအဆောက်အုံတွေတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့လည်းလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်။ဒီလုပ်ငန်းစဉ်အတွက်ကတော့နိုင်ငံခြားယင်းနီမြှုပ်နှံမှုကအရေးကြီးတဲ့အခန်းကဏ္ဍမှရှိတယ်လို့မစ်လီကပြောပေမဲ့မြန်မာနိုင်ငံတွင်းနိုင်ငံခြားယင်းနီမြှုပ်နှံမှုတွေသတိထားရမယ့်အချက်တွေကိုလည်းထောက်ပြသွားပါတယ်။
for the home governments, home countries of multinational companies to have sufficient
နိုင်ငံတကာကုမ္ပဏီကြီးတွေရဲ့သူတို့နိုင်ငံကအစိုးရတွေအနေနဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းဆောင်ရွက်မှုတွေကိုအပြည့်အဝကြီးကြပ်ကြရပါမယ်။လူခွင့်ရေးအခြေအနေမှန်တွေနဲ့တက်ရောက်မှုတွေနဲ့အတူနိုင်ငံတကာစံနှုန်းစံထားတွေအတိုင်းအသေးချာအပြည့်အဝဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစစ်တပ်ရဲ့အကျိုးစီးပွားကိုပံ့ပိုးမပေးကြဖို့နဲ့ကိုယ်အကျိုးစီးပွားတစ်ခုတည်းကိုပဲမကြည့်ကြဖို့လည်းပန်ကြားလိုပါတယ်။ရင်းနှီးမြှုပ်နှံမှုတိုင်းဟာမြန်မာပြည်သူတွေအတွက်အကျိုးမြတ်ရှိဖို့ကိုပဲလှုပ်ကြပါမယ
်။တနင်္လာနေ့ကတင်သွင်းတဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအစည်းအခမ်းစာထဲမှာတော့တဘာဝတရားစတ်တဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကျောင်းမြတ်ဆိုင်ရာမူဝါဒတရချမှတ်ပြီးတရားစတ်တတူဖော်ရေးဒေသတွေကိုလည်းဥပဒေနဲ့အညီအုပ်ချုပ်နိုင်ဖို့တိုက်တွန်းသွားပါတယ်။ဒါ့အပြင်လက်ရှိလက်နက်ကိုင်ပဋိပက္ခတွေအရေးရခိုင်မတီမငင်ကိစ္စဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုလည်းတင်ပြသွားပါတယ်။ဂျီနီဗာကုလသမဂ္ဂယုံကမြန်မာတပ်အမတ်ကြီးကတော့အထူးကိုယ်စားလှယ်ရန်ဟီလီရဲ့အစိုးရခန်းစားကတဖက်သက်ဆန္ဒကြောင့်မြန်မာစိုးရအနေနဲ့တော့ဆက်ပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။